စကိုင်းတိုင်းဘက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ဒေသခံတွေထွက်ပြေးနေကြတာနဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေကိုပြောပြပေးပါမယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်6000ဘူတိုက်နယ်အတွင်းကဇီးကနာကျေးရွာအုပ်စုကိုမြန်မာစစ်တပ်ကမနေ့ကစက်တင်ဘာ9ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေထွက်ပြေးနေကြရပါတယ်။ဒေသခံ100ကျော်လောက်ဟာလည်းဇီးကနာဖုံးတော်ကြီးကြောင့်မှာတိတ်မိနေတယ်လို့တင်းဆောင်နေတဲ့ဒေသခံတွေကပြောပါတယ်။ကမ်ဘလူးမြို့နယ်ဘက်ကအခြေအနေသတင်းပေးဖို့ချက်ကိုမဲ့ရင်ချင်းနိုင်ကပြောပြပေးမှာပါရှင့်
ကမ်ဘလူးမြို့နယ်6000ဘူတိုက်နယ်ကိုစစ်ကောင်စီတပ်တွေလေကြောင်းကနေမကြာခဏထိုးစစ်ဆင်တိုက်ခိုက်လေရှိပါတယ်။မနေ့ကတိုက်ခိုက်မှုဟာဒီလပိုင်းတွေအတွင်းမှာတော့၄ချိန်မြောက်ဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။မနေ့နေ့လည်းတနာရီလောက်ကဇီးကနာအုပ်စုကကျေးရွာ၄ရွာကိုမြန်မာစစ်တပ်တိုက်ခိုက်ရေးဂျက်လီရင်တစီရဟတ်ရင်နှစ်စီးနဲ့လာရောက်ပစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ရဟတ်ရင်နဲ့လာပို့တဲ့စစ်ကောင်စီတပ်သားတချို့ဇီးကနာရွာနဲ့နော်ကုန်းရွာကဖုန်ကြီးကျောင်းတွေမှာတက်ဆွဲထားတယ်လို့လည်းဒေသခံတအူးက VOE ကိုပြောပါတယ
်။အဲဒီတနာရီလောက်မှဇာမတ်တည်ရင်တုံးကြီးကျွန်တော်တို့နှစ်စီးရလူချပြီးတော့မှတကြီးရပတ်ပြီးတော့မှနောက်တော့ကျွန်တော်တို့တုံးကြီးကလုံးဝိုင်းကျစ်တာ။အင်းအားကျွန်တော်တို့ဒီမှာနည်းနည်းပြရတာဆိုဇာမတ်အင်းအား100ကျော်လောက်ပြောနေတာလေ။ဒီလေးပါတန်းကိုကျွန်တော်တို့အရှိအနောက်ညက်ထည့်ပြီးတော့မှဝိုက်ချလိုက်ပြီးတော့မှအဲ့မှာကျွန်တော်တို့အောက်စစ်ကျောင်းနဲ့အပေါ်ကလေရင်နဲ့အလိုသွားပြီးတော့မှပြစ်တာဆိုတော့အဲ့ဒါကတော့ကျောင်းအလားအနဲ့ဆံမှာဘုံကျောင်းနဲ့ဝင်ပြီးတဲ့ဟာဒီကျွန်တော်တို့လေကျင်းနေတဲ့မှာသဘာတော်ထဲမှာပြီးတဲ့ဟာဒီအခုကျောင်းနဲ့ကျောင်းမှာလည်းကျောင်းနဲ့ကျောင်းမှာဒီကနာအရှိကျောင်းနဲ့နောက်ကျောင်းမှာလူတရာလောက်ပြည်နေတယ်။ဘုံကျောင်းဆံမှာဘုံကျောင်းအဲ့မှာဘုံကျောင်းနဲ့မှာဆိုတော့တတ်ဆွဲထားတဲ့လူဖြစ်တော့တာအခုက
ဒီကနာကျေးရွာအုပ်စုတွေကနှောကုံရှော့ဖြူကုံအပါဝင်လင်းရွာလုံးပစ်ခတ်ခံရပြီးရွာအလုံးကဒေသခံတွေထွက်ပြေးကြရတဲ့အကြောင်းရွာသားတအူးကပြောပါတယ်ပြေးလွှားတဲ့ကြားကလေးငယ်တချို့ပျောက်ဆုံးနေပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေရှိမရှိဆိုတာကိုလည်းအတိအကျမသိရသေးဘူးလို့ဒေသခံတအူးက VOE ကိုပြောပါတယ
်။ကလေးတွေလည်းတော်တော်ပျောက်နေတာဆရာမရှာကြအောင်ကြည့်ကြည့်။ကလေးတွေကလည်းဆရာမကျွန်တော်တို့ဒါ3နှစ်4နှစ်သားတွေရောအဲ့မှာ5နှစ်6နှစ်သားနောက်မညအောင်ကကျွန်တော်တို့ကိုယ်တော်ကြောင်းသူကိုယ်တော်ကြောင်းသူရတယ်ကျွန်တော်20ရတော့ထိုးလိုက်နေတယ်ဆရာမ3နာရီတိုးမှာ။တက်ဆဲထားတာဆရာမအခုကတော့အဲ့လိုသူတို့တက်ဆဲပြီးစောင့်နေလို့ဖြစ်နေရကျွန်တော်10ရန်းကြောင်းသားတွေကလည်းအခုအကုန်လုံးရောက်ကြလေးမှရင်ကျိုးနဲ့တုတ်ပြီးတော့မှထားတာဆရာမကျွန်တော်တို့မိန်းကလေးတွေကတော့လက်ထားတယ
်ကမ်ဘလူးမြို့နယ်ဇီးကနာအုပ်စုကကျေးရွာတွေကိုစစ်ကောင်စီတပ်တွေနေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေမကြာခဏလုပ်လေရှိပြီးနေအိမ်တွေလည်းမိရှုဖျက်ဆီးခံနေရပါတယ်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားတတ်ပေမဲ့အခုတစ်ချိန်ကတော့တိုက်ပွဲမရှိပဲလာရောက်တိုက်ခိုက်တာဖြစ်သလိုစစ်သားအင်အားအရာကျော်လောက်တက်ဆွဲထားတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ဘေးရှောင်တွေကလည်းလက်ရှိမှာနေထိုင်ရေးနဲ့စားသောက်ရေးအတွက်လိုအပ်ချက်တွေရှိနေပါတယ်။အခုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးနဲ့လေကြောင်းတိုက်ခိုက်မှုတွေမကြာခဏလုပ်နေတာပါ။ဒေသခံကျေးရွာတွေကအိုးအိမ်ဆုံးခွာထွက်ပြေးတဲ့စစ်ဆောင်ဒုက္ခတွေအရေးအတွက်ကတော့ပိုးပြီးတိုးလာနေပါတယ်။မကြသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှုရုံးရဲ့အစီရင်ခံစာအရစကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေတသိန်းကျော်အထိရှိမယ်လို့ခန့်မှန်းထားပါတယ
်စစ်ကောင်စီလေကြောင်းတိုက်ခတ်မှုကြောင့်ကမ်ဘလူးနယ်သားတရာကျော်ပိတ်မိတဲ့တဲ့မဲ့ရင်ချင်းနိုင်ကပြောပြပေးသွားတာပါ